မေရိကန်နိုင်ငံကအကြောင်းတွေမှာစိတ်ချမ်းသာရေးနဲ့ပတ်သက်တဲ့ခက်ခဲတဲ့ပြဿနာကိုဖြေရှင်းဖို့အဓိကဦးစားပေးလှုပ်ဆောင်တယ်လို့သမ္မတဒေါ်နယ်ထရမ့်ကတတိပေးလိုက်ပေမဲ့ဖလော်ရီဒါကျောင်းမှာလူအများပြားတည်ဆုံးခဲ့ရတဲ့တနက်နဲ့တိုက်ခတ်မှုနောက်ဆုံးဖြစ်ရတဲ့တနက်ကင်ဆာမှုကိုထိန်းချုပ်ဖို့အတွက်တစုံတရာမပြောခဲ့တာနဲ့ပတ်သက်ပြီးတနက်ကင်ဆာမှုထိန်းချုပ်ရေးအတွက်ကြိုးစားနေသူတွေစိတ်ပျက်နေကြပါတယ်။ဖလော်ရီဒါပြည်နယ်ဘရော့ဝုဒ်ကောင်တီကအထက်တန်းကျောင်းမှာအသက်16နှစ်ရွယ်ကျောင်းသားဟောင်းတဦးရဲ့အားပြန်ရိုက်သက်တမ်းနဲ့ပြစ်ခတ်မှုကနေလူပေါင်း18ဦးအနည်းဆုံးတေဆုံးခဲ့ရပြီးနောက်တည့်မှာပဲသမ္မတထရမ့်ကဝမ်းနည်းချေခွဲစွာနဲ့အမေရိကန်ပြည်သူတွေကိုအခုလိုပြောကြားခဲ့တာပါသူဟာတေဆုံးတရားရသူတွေရဲ့မိသားစုဝင်တွေနဲ့ဒေသအရာရှိတွေကိုတွေ့ဆုံဖို့အတွက်အခင်းဖြစ်ပေါ်ခဲ့တာပါကလန်မြို့ကိုမကြာခင်တွားရောက်မှာဖြစ်ကြောင်းနဲ့ကြေညာခဲ့ပါတယ်နိုင်ငံတော်ကိုပြောကြတဲ့မင်းကွန်းနဲ့မှာ American Clean Air ကိုတည့်ရည်ညွှန်ပြီးသူတို့တကယ်လို့အကူအညီလိုအပ်နေတယ်ဆိုရင်ဆရာတွေမိသားစုဝင်တွေဒေတာရင်းအရာရှိတွေဒါမှမဟုတ်ဘာသာရေးခေါင်းဆောင်တွေစီကိုတော့အကူအညီတောင်းဖို့အတွက်ပြောကြားခဲ့ပါတယ်။လူသားအချင်းချင်းအသေးပဲရှိရှိနဲ့နဲ့ချမ်းချမ်းဆက်သွယ်ပြီးအတန်းပေါ်တငယ်ချင်းအဖြစ်ကနေအင်းကြီးချင်းမိတ်ဆွေအပေါင်းအသင်းတွေဖြစ်ပါနိုင်စေမယ့်ဘဝတိတ်ခါဆောင်ထင်းတဲ့ရင်ကျင်းမှုအပြောင်းလဲတွေရအောင် American နိုင်ငံသားတွေလက်တွဲပြီးဆောင်ရွက်ဖို့လဲသမ္မတ Trump ကပန်ကြားလိုက်ပါတယ်။